တဲ့ပမောကဒေါက်တာညဝင်းကျော်ခင်ဗျာဒီတက်ကြီးရွယ်ကိုစိတ်ကျမိုင်းနဲ့ပတ်သက်ပြီးတော့ရေးချီတဲ့ဒီတငယ်ပြန်တာဒါမှမဟုတ်မှတ်ဉာဏ်ကျော်နေတဲ့ယောဂါပေါ့နော်နောက်တစ်ခုကကျတော့ငန်းဖန်းတာဒါမှမဟုတ်အေအောင်ချောက်ချားဖြစ်တဲ့ယောဂါတွေကြောင့်ဆွေးနွေးပြီးတဲ့အခါမှာအခုနောက်ရေးပါတာတစ်ခုဖြစ်တဲ့ဒီတက်ကြီးရွယ်ကိုဖြစ်လာချိန်မှာစိတ်ကျကြတဲ့အကြောင်းကိုဆက်ပြောအောင်ဆရာအဲ့တော့ဆရာကြီးအခုလိုအသက်ရလာတဲ့ချိန်မှာစိတ်ကျကြတာတွေဖြစ်တာများလားဆရာ
အသက်ကြီးလာတဲ့အခါနဲ့စိတ်ကျကြတာတွေကတော်တော်လေးတက်တယ်ခဏဘာလို့လဲဆိုတော့65နှစ်ကျော်တဲ့သူတွေဟိုလိလာကြည့်တဲ့ခါမှာ17ရာခိုင်နှုန်းနဲ့16ရာခိုင်နှုန်းတော့ကစိတ်ကျယောဂလက္ခဏာကြီးရှိနေတာကိုသွားပြီးတွေ့ရတယ်။အဲ့ဒီထဲက300ရာခိုင်နှုန်းတော့ကလုံးဝကိုတကယ်သူတော်ဝါစိတ်ကျတဲ့ဝေဒနာခံစားနေရတယ်ဆိုတာကိုသွားပြီးတွေ့ပါတယ်ခင်ဗျ။အဲ့ကြအမျိုးသမီးတွေဆိုလဲစိတ်ကျယောဂဖြစ်တဲ့သူတွေများတယ်။များတဲ့အထက်မှာ80ဆိုလာလို့ရှိရင်ပိုးပြီးတော့ဟိုစိတ်ယုံလာတဲ့ဆံမှာစိတ်ကျယောဂနဲ့လာတဲ့သူတွေတော်တော်များတယ်ဆိုတာကိုပါတော့တွေ့ရတယ်။ယောက်ျားလေးတည်းမှာလည်းအသက်80နှစ်အသက်သိကြယောဂဖြစ်တဲ့နှုန်းကြီးတော်တော်များတယ်ဆိုတာကိုကျွန်တော်သွားပြီးတော့တွေ့ရပါတယ်ခင
်ဗျ။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီအဖြစ်များတာဖြစ်တဲ့အတွက်အရေးကြီးတာလည်းဖြစ်တဲ့အတွက်ဒီယောဂကဘာကြောင့်တကြီးရုပ်တွေမှာဖြစ်ရလဲဆရာ
။ဟိုအသက်ကြီးလာတာလည်းပါတာပေါ့အသက်ကြီးလာတော့ကျတော့အဆအဆအရာရာချွေရွေးမှုတွေကရှိလာတယ်။အဲရှိလာတဲ့အပြင်အသက်ကြီးလာတဲ့လူတွေမှာ neurobiology အာယုံရောနဲ့ဇီဝကမ္မပိဒါဆိုင်ရာအလုပ်ချားမှုတွေအခွင့်အရာတွေလည်းဟုတ်ကြဆင်းလာတယ်သူတို့ရဲ့အပိုင်းနေရတော့အပြစ်ပိုင်းကိုရောက်လာတာပေါ့နော်ဒါရင်မကဘူးဟိုလာငယ်တုန်းကလိုမိသားစုနဲ့တက်တိုက်ဝောင်းဝန်းနေရတာအပေါင်းအသင်းနဲ့တက်တိုက်ဝောင်းဝန်းနေရတာဒါတွေကမရှိတော့ဘူးမရှိတော့တဲ့ပြင်ခန္ဓာကိုယ်ယောဂါတွေအမျိုးမျိုးကလည်းရှိပြီးတာကိုဥပမာကင်ဆာလိုဟာမျိုးငုံနေတဲ့ကင်ဆာပေါ်ပေါက်လာတဲ့ကင်ဆာဒါတွေရှိတယ်လို့ပြီးတဲ့မှာဆုံးတဲ့ဒီညားလာတာကြောင့်လည်းစိတ်ကြက်လက္ခဏာတွေကပေါ်လာတတ်တယ်ဒါရင်မကဘူးကုသင်းယောဂါတို့လိုနော်ไทรอยด์ဟော်မုန်းတွေနည်းတဲ့ယောဂါတို့များတဲ့ယောဂါတို့ဒါရင်မကအရက်ဆွဲတဲ့ယောဂါတွေနောက်တွေးရနေတဲ့ယောဂါတွေဒါတွေအားလုံးကြောင့်ဖြစ်တာအပြင်ဆေးဝါးတွေပေါ့နော်အဲ့ပြည့်ကြည့်တဲ့အခါမှာဟိုဆေးတွေကလည်းတောက်ကြတာ哦တောက်ကြလို့စီးပိုက်တွေတောက်တာကြည့်တယ်ဘီတာဘလော့ကာလိုသွေးချင်းသေးတွေဒါသွေးပေါင်ချင်းကြောင်းတိုက်တဲ့သေးတွေအဲ့ဒီသွေးတွေမျိုးမျိုးကလည်းစီးကြိုကြောင့်ကင်ဆာကြောင့်သွေးတိုးကြောင့်နှလုံးယောဂါတွေမျိုးမျိုးကြောင့်တိုက်ရတဲ့သေးတွေမျိုးမျိုးအဲ့အိပ်ပျော်စေတတ်တဲ့သေးတွေမျိုးမျိုးအပြင်ဦးဆက်တတ်တဲ့ယောဂါတွေအမျိုးမျိုးမှာဖလူးလိုဟာမျိုးပေါ့နော်ဒါရီဒီအသက်ကြီးတဲ့ဒီမှာစိတ်ကြယောဂါပို့ဖြစ်အောင်တွန်းပို့တဲ့အချက်တွေပေါ့နောက်တစ်ခုကကိုကြီးကိုသွေးကိုကြီးကိုသွေးပြောင်းလာတာနဲ့သွားသွားပြန်ပေါင်းဝင်ရင်အကြောင်းလဲဒီအားလုံးဒီစိတ်ကြယောဒီမှာစိတ်ကြယောဂါဖြစ်အောင်တွန်းပို့တဲ့အခြေလို့ပြောမှာပေါ့နော
်ဟုတ်ကဲ့ဆရာအခုလို့ကျွန်တော်တို့ဖြစ်ရတဲ့အကြောင်းရင်းတွေသိထားတဲ့အတွက်ဒီကာကွယ်နိုင်တဲ့အနေအထားကိုရှင်းလာဆရာရေ
အဲ့ဒီဖြစ်တဲ့ခါရင်ဒီမှာကျွန်တော်တို့ကကာကွယ်မှုလုပ်ငန်းတွေလုပ်နိုင်တာပေါ့ကျွန်တော်တို့လုပ်ပြီးလို့ရတာတွေက social changes တွေကြောင့်အဲခံစားရတာဆိုရင်အဲ့ဒီ social fitness တွေမရှိအောင်မိသားစုနဲ့တိုက်တိုက်ဝိုင်းဝိုင်းနေပြီးတာတို့အားပေးတာ၊ကူညီတာ၊နှစ်သိမ့်တာဆိုတာမျိုးတွေဝိုင်းလုပ်ပေးရမယ်။နောက်ကုသယောဂါတွေမခံစားရအောင်ကာကွယ်ပေးမယ်။နောက်တစ်ခါဆေးဝါးတွေတိုက်တဲ့အခါမှာလည်းစနစ်တကျနဲ့တိုက်ပြီးတဲ့အပြင်ဆရာဝန်တွေနဲ့လိုအပ်ရင်လိုအပ်သလိုမှန်မှန်ကြားပြီးမယ်ဆိုရင်တော်တန်ကာကွယ်မှုရနိုင်တယ်လို့ပြောရမှာပေါ့ခင်ဗျာ
။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုကာကွယ်တဲ့ကြားရတဲ့ဖြစ်လာခဲ့ရင်ရောဆယ်ဒီစောစောဖြစ်စောစောဖြစ်နေအောင်ဘလို့လက္ခဏာတွေကိုစောင့်ကြည့်ရမှာကြာ
စိတ်ကြာဆင်းနေတဲ့တကြီးရေဦးတွေကသေုံသေးကန်းတွေကိုရောက်လာတဲ့အချိန်မှာတော့ခန္ဓာကိုယ်ရောဂါနဲ့ဆိုင်တဲ့လက္ခဏာတွေနဲ့ပဲပေါ်ပြလိမ့်ပြီးဥပမာခေါင်းကိုက်တယ်ခြေလုံးကိုက်ခဲနေပြီအရန်ညောင်းနေပိုက်နာနေရင်းချက်ပြီးဆက်တဲ့ခန္ဓာကိုယ်ရောဂါနဲ့နေတဲ့နောက်တော့စိတ်ကောင်းကိုရောက်လာတတ်လိမ့်ပြီးပါတယ်အဲ့လိုတွေရောက်လာရင်ကျွန်တော်တို့စမ်းသပ်စစ်ဆေးလိုက်တဲ့ခါမှာစိတ်ကြရဲ့အဲ့လိုဖြစ်နေတာလို့ဒီလိုဒီနှလုံးရောဂါများလားအဆုတ်ရောဂါလားဒီဘယောဂလာအသေးလားဘုံတော်နဲ့သွေးကြောတွေဆိုင်တဲ့ယောဂလားအာရုံယောဂလားဟုတ်ဒီချင်းအဲ့လိုမျိုးစုံရှင်မြင်တတ်တယ်အဲ့ဒီရှင်တတ်တဲ့သူတွေကိုအသေးစိတ်ကျွန်တော်တို့မေးမြန်းပြီးတော့သူတို့ခံစားချက်တွေဖော်ထုတ်လိုက်တဲ့ခါကျတော့ရုပ်ပိုင်းဆိုင်ရာယောဂလက္ခဏာတွေရောက်လာတဲ့ခါတွေကနောက်ပိုင်းမှာစိတ်ကြဝေဒနာတွေဖြစ်နေကြများပါတယ်အရေးတက်တာတို့အိတ်လို့မရတာတို့ညလုံးအစိတ်ကျတို့နေရာတို့အစိုးရင်းတို့တို့စတဲ့အိတ်ဆက်ခြင်းနဲ့တက်တနာတွေအသာနဲ့စားလို့မကောင်းဘူးစားလို့လည်းမဝင်ဘူးစတဲ့အရသာပြတဲ့ပုံစံတွေနဲ့ဈေးကောင်ကိုရောက်ရောက်လာတဲ့အခါမှာကျွန်တော်တို့စိတ်ကြယောဂါဖြစ်နေတာတွေဖြစ်တဲ့အတွက်ဒီလိုမျိုးလက္ခဏာတွေဖြစ်ပြီးဆိုရင်စိတ်ုံစိတ်ကနေအရင်မကောက်စိတ်ကြမ်းမကြီးညောင်ဝင်ကြီးတွေနဲ့ကြာဖို့လိုပြီးလို့ပြောရမှာဖြစ်ပါတယ
်ဟုတ်ကဲ့ဆရာနောက်ထပ်ရောဆရာကြီးဒီတခြားစိတ်ပဲဆရာယောဂါတွေနဲ့ခွဲနိုင်တဲ့ဒီသိတိတတလက္ခဏာတွေရှိသေးလားဆရာဒီစိတ်တကြရတဲ့ပတ်သက်ပြီးတော့လေ
သူတို့ရဲ့ဟိုစိတ်ပိုင်းရုပ်ပိုင်းတွေကနှိကွေးလေးလံသွားတယ်တချို့ကကြတော့လေငြိမ်မနေနိုင်မဲနဲ့ဟိုဝုံတိုင်းကျေရမျိုးကြီးဖြစ်တဲ့ဒါရင်မကောက်ဘာလို့ဖြစ်တဲ့လဲဆိုတော့သံသရာစိတ်ပြီးလုံခဲ့တာသူတို့ကိုပြူစားနေတယ်ထင်တာနောက်ဆက်တယ်ထင်တာအန်ရပြေးမယ်ထင်တာသူတို့ပစ္စည်းတွေကို ယူသွားကြတယ်ခိုးသွားကြတယ်လို့ထင်နေဆိုတဲ့စိတ်မျိုးတွေလည်းဒီစိတ်ကြီးတွေကိုစိတ်ကြဝေဒနာတွေမှာဆွဲပြီးတော့တွေ့ရတတ်တယ်။နောက်တစ်ခုကကြတော့ဒီနော်အပြုမူပိုင်းဆိုင်ရာစေတနာတွေမျိုးစုံလားတင်းကျင်းလှားတော့ဘူးဒါလေးချလိုက်ပါလို့ညင်းနေစသဖြင့်ဒီလိုမျိုးတွေဖြစ်တဲ့ယောဂဝေဒနာတွေလည်းဒါစိတ်ကြဝေဒနာပဲဒီမှာမစားတဲ့နေနဲ့တချို့ဆိုလုံးမပါပြီးတော့အသက်ဆုံးရှုံးသွားတာမျိုးတွေရှိပါတယ်။တချို့ကြတော့ဒေါသတွေကြီးပြီးတော့ပောက်ကွဲတာတွေအဲ short clipping လို့ခေါ်တဲ့ကိုနန်းသွားရင်ဒီနန်းသွားရင်လည်းပိုင်မှာမှတော့3မိလို့ဟိုလေးယူပြန်လေးမကောက်နိုင်နဲ့ဟိုခိုးရဲလို့နှိုက်တယ်လို့အထင်ခံရတာတွေလို့နော်အတော့စားများတယ်လို့ဒီလိုမျိုးယောဂမျိုးစုံနဲ့ကျွန်တော်တို့ကမှားရတာလေးရှိတော့ဒါတွေကျွန်တော်တို့ဟိုခွဲခြားပြီးတော့ဒီချာချာယောဂရစံနေလေးနဲ့ပြအောင်လုပ်ယူရပါတယ်
ဟုတ်ကဲ့ဆရာဒီပြည့်စုံမှုတောင်အပိုင်းရောဘလို့ရေးပါတဲ့ချက်တွေရှိလဲဆရာ
အဲကြီးပဲဒီမှာသိကြဝင်နေပြီးတော့မေရီကိုကုသလိုပဲကုရတာပါပဲဒါပေမဲ့သိကြယောဂတောက်တဲ့စီးတွေကိုလုံလုံလောက်လောက်လည်းသိရမယ်ပြအောင်ပြောက်တဲ့ကလာတီပြောက်တဲ့ပမာဏတီပြရမယ်။ဒီနေရာမှာခန္ဓာကိုယ်ပိုင်းဆိုင်ရာယောဂတွေကလည်းမျိုးစုံရှိနေတဲ့တော့ဒါတွေကိုလည်းသတိထားရမယ်။သူတို့သုံးသွက်နေတဲ့ဆေးတွေမျိုးမျိုးရှိတော့အဲ့ဒီဆေးတွေနဲ့ရောခန္ဓာကိုယ်ပိုင်းဆိုင်ရာယောဂတွေနဲ့ရောသွားပြီးတော့မတိခိုက်သေးမဲ့ဆေးမျိုးတွေကိုကျွန်တော်တို့ကြာကြံပြီးတော့ပြရပါတယ်။ပြီးတဲ့အခါမှာဆေးပမာဏနည်းနည်းလေးကနေစပြီးတော့တစ်ဖြည်းဖြည်းဆေးတွေကိုတိုးပြီးတော့ကြည့်ရောက်လာတဲ့အထိပြရလေးရှိပါတယ်။အထူးသဖြင့်တော့လည်းနှလုံးယောဂါတို့ဒီလိုယောဂါတို့ဆိုရင်အားရစီနေတတ်တော့တခြားဒီခန္ဓာကိုယ်ယောဂါတွေကိုလည်းမဖြစ်ခိုင်းမဲ့သိကြယောဂါတောက်စီတွေရွေးချယ်ပြီးတော့ပြရလိမ့်ရှိပါတယ်။နောက်တစ်ခုကကျွန်တော်တို့စိတ်ကုထုံနေလေပြရတာရှိသလိုအသက်ကြီးရောတွေမှာတော့ ECG လို့ခေါ်တဲ့လျှက်စိတ်ကုထုံနဲ့ကုသပေးတာအင်မတန်ကြည့်ရောက်ပြီးကောင်းတယ်ဆိုတာလည်းတွေ့ရပါတယ်။
ဟုတ်ကဲ့ရှင်းစုများကြီးကျေးဇူးပါဆရာ။